မြန်မာနိုင်ငံတွင်ပြုလုပ်သည့်အထည်ချုပ်အလုပ်သမားများအတွက်ဆင်းရဲတွင်၌အမြင့်တွယ်စေခြင်းလားသို့မဟုတ်တင်းတင်းလျောက်ပတ်သောလုပ်ငန်းများလားဆိုတဲ့သုတေသနကိုရန်ကုန်မြို့စက်မှုဆောင်22ရုံကအမျိုးသမီးအထည်ချုပ်အလုပ်သမားတွေကိုအဓိကထားမေးမြန်းစစ်တမ်းကောက်ယူထားတာဖြစ်ပါတယ်။ဒီကနေ့အဲ့ဒီအစီရင်ခံစာနဲ့ပတ်သက်တဲ့ရှင်းလင်းပွဲကိုရန်ကုန်မြို့ဖိုးစိန်လန်းက Green Hill Hotel မှာကျင်းပခဲ့တာဖြစ်ပါတယ်။အစီရင်ခံစာကို2015ခုနှစ်ဇွန်လနဲ့ဇူလိုင်လကကောက်ယူထားတာဖြစ်ပြီးအစီရင်ခံစာမှာအထည်ချုပ်အလုပ်သမားတွေရဲ့လုံအားကားတွေနဲ့ကြုံတွေ့ရတဲ့အခြေအနေတွေကိုဖော်ပြထားပါတယ်။သူတေသနာတွေ့ရှိချက်အရအလုသမားအများစုဟာလောက်ခလာစာနည်းနည်းပဲရရှိကြပြီးအကျွေးတွေဝိုင်းနေတယ်လို့အလုသမားတွေဟာလုံခြုံရေးဆိုင်ရာဘေးအန္တရာယ်တွေနဲ့ဖိနှိပ်ခံလုပ်ငန်းခွင်ပတ်ဝန်းကျင်ကိုကြုံတွေ့နေရတယ်လို့ Oxfam ရဲ့မြန်မာနိုင်ငံဆိုင်ရာ Policy Advisor Miss Daisy ကပြောပါတယ်လောက်ခလာစာတိုးတာနဲ့ကုန်စည်နှုန်းတက်တာဟာတွန်တွဲနေတာကြောင့်အလုသမားတွေဟာကျွေးမီဝိုင်းနေရတာဖြစ်ပြီးဒီအခြေအနေကိုအစိုးရကမထိန်ချုပ်နိုင်သေးဘူးအလုရှင်အလုသမားပြည်ထနာဟာဘယ်တော့မှပြည်လဲမှာမဟုတ်ဘူးလို့88မျိုးဆက်ငင်းချမ်းရင်နဲ့ပွင့်လင်းလူဖွဲ့စည်းအလုသမားရေးရာဌာနကမသက်သက်အောင်ကပြောပါတယ်
မြန်မာနိုင်ငံရဲ့ပြဿနာလူနေမှုစိတ်ကြီးကြီးတယ်ပေါ့ကုန်စည်နှုန်းတွေတက်တယ်ဆိုတော့ကုန်စည်နှုန်းတွေကဘယ်ချိန်တက်လဲလို့သေသေချာချာလေ့လာကြည့်လိုက်လာကတူကုန်စည်နှုန်းတက်ပါပြီလာကတက်တိုင်းကုန်စည်နှုန်းတွေလိုက်တက်နေသမျှကာလပတ်လုံးကလည်းပဲလုံလောက်မှုဆိုတာမရှိနိုင်ဘူးအဲ့တော့ policy အရဆိုလို့ရှိရင်ကုန်စည်နှုန်းတွေကိုထိန်းချုပ်ပေးဖို့လိုအပ်တယ်လာကတူတိုင်းကုန်စည်နှုန်းကလိုက်တက်နေမယ်ဆိုရင်အမတို့ဒီအလို့ရှင်လို့မှာပြဿနာဘယ်တော့မှပြီးလဲမှာမဟုတ်ဘူး
ဒီသူတေသနာကို Oxfam အဖွဲ့နဲ့အတူအလုသမားသမဂ္ဂများပူးပေါင်းဆောင်ရွက်ရေးကော်မတီ88မျိုးဆက်ငင်းချင်းရဲ့နဲ့ပွင့်လင်းလူဖွဲ့စည်းအလုသမားရေးရာဌာန Action Labor Right နဲ့အလုသမားအခွင့်အရေးမြင့်တင်ရေးနဲ့ကာကွယ်စောင့်ရှောက်ရေးအဖွဲ့တို့ပူးပေါင်းပြုလုပ်ခဲ့တာဖြစ်ပါတယ်။အလုသမားသမဂ္ဂများပူးပေါင်းဆောင်ရွက်ရေးကော်မတီကဦးရဲနိုင်ဝင်းကအလုသမားတွေဟာလုပ်ငန်းခွင်ကရပိုင်ခွင့်တွေကိုအပြည့်အဝမရရှိကြဘူးဆိုတာဒီသူတေသနာမှာတွေ့ရတယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။လုပ်င
န်းခွင့်အခြေအနေတွေကမာဗီယာအဆိုးဆုံးလို့ပြောလို့ရတယ်။ဒါကြောင့်ဒီရဲ့တွေ့ရှိချက်ကဒီမျိုးဆိုလို့ရှိရင်ဒါအစိုးဆုံးအခြေအနေလို့ပေါ်ထုတ်ခဲ့တာပါလူဘဝလုံလုံမှုကြီးအားနည်းနေတာအဲ့ဒါမလောက်တော့ဘူးဆိုတဲ့ကိစ္စကတော့ကျွန်တော်တို့ဒီတိုင်းပြည်မှာကဒီထေရုပ်လုပ်ငန်းတွေမှာဖြစ်နေတာအဲ့တော့လုံသမားကြီးရဲ့စာဝင့်နေရေလုံအောင်တဲ့လုပ်ခောက်အလုပ်ရှင်တွေကမပေးနိုင်အဓိကကကျွန်တော်တို့တိုင်းပြည်မှာဖြစ်နေတာကဒီအစမတန်မြင့်တက်နေတဲ့လူနေမှုဈေးတွေဒါတွေကိုတစ်ဖက်ကစီမံရှိရှိအစိုးရကနေစီမံချက်တွေချမှတ်ပြီးရှော့ချသွားနိုင်မှာဒီအလုပ်ရှင်အလုပ်သမားကတပြေးပြေးပြဿနာကြော့နေသွားမယ်တို့ရဲ့ဒီလုပ်ခလာစာနဲ့လုံလောက်မှုတွေပြေးပြေးမြင့်တက်လာမှာပါ
သူတေသနာအစီရင်ခံစာမှာအလုသမားအများစုဟာလစာနည်းနည်းသာရရှိကြပြီးကြီးကြပ်ရေးမှုတွေရဲ့ကြမ်းတမ်းစွာပြောဆိုမှုကိုခံရခြင်းလုံခြုံမှုမရှိတဲ့လုပ်ငန်းခွင်အခြေအနေနဲ့အတင်းအဓမ္မအချိန်ပိုစေခိုင်းခံရခြင်းစတာတွေကိုကြုံတွေ့နေရတယ်လို့ဖော်ပြထားပါတယ်အနည်းဆုံးလောက်ခလာစာတနေ့3600ကျပ်တရားဝင်သတ်မှတ်ပြီးနောက်ပိုင်းမှာအလုရှင်အလုသမားပြည်ထနာတွေမကြာခဏဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးအလုသမားအခွင့်အရေးမြင့်တင်ရေးနဲ့ကာကွယ်စောင့်ရှောက်ရေးအဖွဲ့ကမတ်ဣရွှေစင်ညွန့်ကဒီပြည်ထနာတွေဟာဥပဒေအတိုင်းတိတိကျကျလိုက်နာဆောင်ရွက်မှုမရှိလို့ဖြစ်ရတာလို့ပြောပါတယ်။
3600ဆိုတဲ့ scale ကိုပေးမယ်ဆိုရင်ဥပဒေအတိုင်းလိုက်နာပြီးပေးလိုက်တဲ့ပေးတဲ့စက်ရုံတွေကတော့ငကိုပေးထားတဲ့ထမင်းချွေးထားတဲ့နေစရာပေးထားတဲ့ဟာကိုရက်တက်ပြလိုက်ပြီးတော့လက်ရှိချိန်မှာဆို ferry လောင်းမှာရက်တက်ပြလိုက်တာရှိတယ်ဒါကြောင့်မလို့ပုံပြီးတော့အခြေအနေတစ်ခုကိုဥပဒေတစ်ခုကိုခိုင်းရေးဆွဲလိုက်တယ်ခိုင်းမအောင်အကောင့်ထဲမှာပေါ်နိုင်ဘူးဒီဥပဒေကိုတကယ်တိတိကျကျလိုက်နာဆောင်ရွက်မှုမရှိတဲ့အခါမှာမလုံခြုံမှုကဆက်လက်ရှိနေတာပဲထို့အတူပုံစံလုံးပေါ့နော်မြန်မာနိုင်ငံမှာ logistics ကိုအစိုးရတည်းရဲ့အနေနဲ့ဆက်ကြဖိတ်ထုတ်နိုင်ရင်မရှိသေးဘူးစီးပွားရေးအခြေအနေဒါကြောင့်မလို့မလုံခြုံမှုမလုံလောက်မှုဆိုတာကတော့ဒီနေ့အထိဖြစ်နေလုံးပဲဆိုတာကိုကျွန်မဖြည့်ဆွက်ပြောလိုပါတယ်
သူတေသနာကိုတကုံစေကန်းရွှေလင်မန်းမင်္ဂလာတုံးဘကိုးတိလဝါနဲ့လှိုင်သာယာမြို့နယ်တွေရဲ့စက်မှုဇုံတွေကစက်ယုံတွေမှာပြုတ်လုထားတာဖြစ်ပြီးအလုသမား၄ယောက်မှာတစ်ယောက်ကအတင်းအဓမ္မအချိန်ပိုစေခိုင်းခြင်းခံနေရတယ်လို့အချိန်ပိုကြီးမရတဲ့အချိန်ပိုအလုပ်တွေလုပ်နေရတယ်လို့ဖော်ပြထားပါတယ်ဒီအစီရင်ခံစာကိုသက်ဆိုင်ရာအလုသမားအဖွဲ့အစည်းအစဉ်အဆက်ကိုတင်ပြသွားမှာဖြစ်ပြီးအလုသမားတွေရာသင်ရထိုက်တဲ့အခွင့်အရေးတွေရရှိစေဖို့အကြံပြုတိုက်တွန်းသွားမယ်လို့သိရပါတယ်ရှင်